တော်တာရှင်များရှင်2016နှစ်ဦးပိုင်းအတွင်းဖွဲ့စည်းတော်မယ့်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရတင်လက်ထက်မှာဖောင်းပွားနေတဲ့ဝန်ကြီးဌာနတွေကိုလျှော့တင်တာလျှော့ပေါင်းတင်တာပေါင်းလုပ်မှာဖြစ်တယ်လို့အလုံနေပြီးတော့ဝန်ထမ်းများနေတဲ့ဝန်ကြီးဌာနကလူတွေကိုအလုံများပြီးလူနေတဲ့ဝန်ကြီးဌာနတွေစီပို့မယ်လို့မကြခင်ဖွဲ့စည်းမယ့်အစိုးရတက်ကူဦးဆောင်မဲ့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်။အဲ့လိုအစိုးရဝန်ကြီးဌာနတွေမှာပြုပြင်ပြောင်းလဲရေးတွေလုပ်မှာဖြစ်ပေမဲ့အစိုးရဝန်ထမ်းတွေအနေနဲ့စိုးရိမ်ဖို့မလိုပါဘူးလို့လည်းဒေါအောင်ဆန်းစုကြည်ကပြောခဲ့ပေမဲ့နိုင်ငံရေးအပြောင်းအလဲအုတ်ချုပ်သူအပြောင်းအလဲနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွင်းမှာမိသားစုအသက်ရှင်နေရတဲ့လက်ရှိနေရာအတွက်စိုးရိမ်နေတဲ့အစိုးရဝန်ထမ်းတွေလည်းရှိနေပါတယ်။အစိုးရဝန်ထမ်းတွေရဲ့ပြောဆိုသံတွေကိုနားထောင်ကြည့်ခြင်းအပြင်သူတို့ရဲ့စိုးရိမ်မှုဟာသူတို့လုတ်ကင်နေတဲ့ဝန်ကြီးဌာနအပေါ်မူတည်နေတာတွေ့ရပါတယ်။လက်ရှိအစိုးရလက်ထက်မှာတင်လုတ်ကင်မှုပုံစံပြောင်းပြီးတော့နိုင်ငံခြားကုမ္ပဏီတွေနဲ့ရှင်ပြိုင်ဆောင်ရွက်နေရတဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ဝန်ထမ်းအများစုကတော့စိုးရိမ်ပူပန်နေကြတယ်လို့အဲ့ဒီဌာနရဲ့ဝန်ထမ်းမတ်မိုးမိုးသူကပြောပါတယ
်။ဝန်ထမ်းတွေအကုန်လုံးလိုလိုပဲစိတ်ပူတယ်။ဘာဖြစ်လို့လဲဆိုတော့ဌာနတွေပေါင်းတာရှိတယ်။အခုဆက်သွယ်ရေးဆိုရင်ဒီကုန်းနဲ့ပေါင်းတာရှိတယ်လေ။ဥပမာလိုက်တဲ့အခါကျတော့ဒီဘက်ရုံးကလူကဟိုဘက်ရုံးကိုသွားမယ်။ဌာနတွေကတယောက်တစ်နေရာစီရောက်သွားတဲ့အခါကျတော့ဝန်ထမ်းတွေအနေနဲ့မှကိုယ်လမ်းရှိအနည်း20လောက်လာတဲ့နေရာအနည်း30လောက်လာတဲ့နေရာကနေပြီးအခြားတနေရာကိုပြောင်းရွှေ့သွားတဲ့အခါလိုင်းမလိုင်းနိုင်ပါမလားပေါ့လက်နှိပ်ဆက်သမားတွေကြတော့လက်ရှိမှာကြတော့အီးမေးလ်သုံးမယ်ဖက်စ်သုံးမယ်ဖုန်းသုံးမယ်ဆိုလို့ရှိရင်ကွန်ပျူတာသုံးကြရတယ်ဆိုတော့ဒါလုံးဝအသုံးမပြုတော့တဲ့ဌာနတွေရှိတယ်လေအဲ့ဒီပါမနေဝန်ထမ်းတွေစိတ်ပူတယ်မှငါတို့ကိုဘယ်တော့မှတင်စင်မေးမလဲဆိုပြီးစောင့်နေတဲ့ဝန်ထမ်းတွေအများကြီးပဲအသက်60နားနေတဲ့လူလေ4လ5လပဲကျန်တော့တယ်ငါတို့တိအောင်လုပ်လိုက်မယ်ဆိုအာတင်လုပ်နေတဲ့ဝန်ထမ်းတွေလည်းအများကြီးပဲမှစိတ်ပူတယ
်လက်စစ်စွမ်းအားဝန်ကြီးဌာနကလက်စစ်အင်ဂျင်နီယာဦးအောင်မျိုးထွန်းကတော့စိတ်မပူပါဘူးတဲ့
ဒါရီကတော့ကျွန်တော်တို့ဝန်ထမ်းဖို့ကတော့ပြည်သူဝန်ထမ်းပဲပြည်သူတွေရဲ့လုပ်ကြေးကိုလုပ်ရမှာပဲဘယ်နေရာဘယ်ဒေသရောက်ရောက်ဘယ်လိုပဲလုပ်ရလုပ်ရလုပ်နေရမှာပဲလေဝန်ထမ်းကတော့အဲ့ကြောင့်မလို့စိုးရိမ်ပူပန်ဖို့ကတော့လုံးဝကိုမရှိတာအဲတော့နိုင်ငံကောင်းကိုလုပ်တဲ့အစိုးရတက်လာတဲ့အခါမျိုးကြရင်လေဝန်ထမ်းတွေအတွက်ပုံတော်မှအခြေပြင်းနေပြင်းလာအောင်မယ်လေအဲ့ဒါပါဝမ်းတာပါလေပူပန်မှုကတော့လုံးဝမရှိပါဘူ
းမြမအာမခံလုပ်ငန်းမှာအလုပ်လုပ်နေတဲ့စာရေးဆရာမနှင်းဝင်ရင်ကတော့အဲ့ဒီလိုဝန်ကြီးဌာနတွေအတွင်ပြုတ်လုံမဲ့ပြုတ်ရင်ပြောင်းလဲရေးကိုကြိုဆိုပြီးဘာကြောင့်ကြိုဆိုရတယ်လဲဆိုတာအခုလိုပြောပြပါတယ
်။မစိုးရင်ပါဘူး။ဘာလို့လဲဆိုတော့ဒါကြစ်လက်သိသိဆိုတာပြန်ဖွဲ့တဲ့သဘောပဲပိုလောင်ကောင်းသေးတယ်။နောက်ဝန်ကြီးဌာနများပြီးအလုံးမတင်လာတဲ့ဆိုင်ရင်ဝန်ကြီးဌာနကတခုလေအောက်မှာဝန်ထမ်းတွေအားလုံးဘာပဲလှုပ်ရှားလှုပ်ရှားအင်အားများများကိုပို့ပြီးတော့သုံးလို့ရသွားတာပေါ့။တူရတာလည်းပို့ပြီးတော့လည်းတယောက်နဲ့တယောက်ကွန်ရက်ပို့မိမယ်လေ။ခုကြောင်းတဲ့ချင်းဆိုလဲလူလိုလာလာကြိုဆိုတဲ့
စီမံစည်းဘွားဝန်ကြီးဌာနရဲ့ဝန်ထမ်းတူကတော့
အကျမတို့ရောကတော့ပူစရာမလိုဘူးလေဘာဖြစ်လို့လဲဆိုတော့ဟိုအစင်းဖွဲ့ဆိုနိုင်ငံတော်ပါမှာ NSO အနေနဲ့ရှိပြီးသားလေ National Certificate Organization ဆိုအမျိုးသားစီရင်အဖွဲ့လို့ခေါ်တယ်အဲ့ဒါနိုင်ငံတကာမှာရှိရတယ်ဆောင်းမရောကလူတွေရန်ထပ်ခေါ်ပြီးတော့လေရုံးခွဲတွေပါထပ်ဖွင့်လာငါတို့ကတော့ညံ့ညားရေးမှုကျုပ်ရုပ်ထိုင်တဲ့ရုံးဆိုပြီးတော့တစ်ခုတည်းမှရှိတာအခုတော့တိုင်းနဲ့ပြည်နဲ့အကုန်လုံးကိုထပ်ပြီးတိုးချပြီးဖွင့်နေနေတယ်အဲ့ဒါကနိုင်ငံတကာအဆင့်မြင့်အာဆီယံဆက်နိုင်ငံနဲ့တူအောင်ပေါ့နော်ပြည်မို့လဲကြာလာပြီပေါ့အတော်တည်းလဲကြာလာပြီပေါ့
အစိုးရဝန်ထမ်းတွေအပါအဝင်ပြည်သူလူထုတရက်လုံးဟာပြောင်းလဲဖို့အချိန်တန်ပြီလို့ကြွေးကြော်ရင်2015အထွေထွေရွေးကောက်ပွဲကြီးမှာအနိုင်ရခဲ့တဲ့ NLD ပါတီကိုစိတ်ရောကိုယ်ပါထောက်ခံအားပေးခဲ့ကြတာဖြစ်ပါတယ်သူတို့အားပေးထောက်ခံခဲ့တဲ့ပါတီအစိုးရဖွဲ့နိုင်တော့မှာမဟုတ်ပျော်ရွှင်မျှော်လင့်ကြတယ်လို့ပဲခေါင်းဆောင်တဲ့နိုင်ငံရေးစနစ်တဲ့အောက်မှာအကောင်အဆိုးအပြောင်းအလဲတွေရှိနိုင်တာကိုနားလည်လက်ခံပြီးရင်ဆိုင်မှုပြင်ထားကြတဲ့အစိုးရဝန်ထမ်းတွေလည်းရှိနေပါတယ်။အဲ့ဒီအပြောင်းအလဲတွေကအစိုးရဝန်ထမ်းတွေအတွက်ဆောင်ရွက်ပေးတင်တာတစ်ခုကိုထောက်ပြသူကတော့မြမအာမခံဌာနရဲ့ဝန်ထမ်းတူဖြစ်တဲ့စာရေးဆရာမနှင်းဝင်းကြီးမှာ
အသားကြပြီးသားဖြစ်လာတဲ့ပေါင်းများစွာ50ကျော်ကိုဟိုတနေ့တည့်ရက်ထဲနဲ့တော့ချင်းလို့မရနိုင်ဘူးလို့ယုံကြည်တယ်။အစ်စ်တဖန်ပြန်မွေးထုတ်ရမယ်လေစိတ်ကောလူရောပေါ့နော်။လက်ရှိမှာဟိုအသားကျနေပြီးသားဝန်ထမ်းတွေလည်းသူတို့ကိုပြန်ပြီးတော့ဟာကမလူသားအရင်းမြစ်နေတဲ့စိတ်သက်ပိုင်းဆိုင်ရာကိုတင်နန်းနေပြီးတင်တယ်။ဝန်ထမ်းတိုင်းဟာတနည်းတညွတ်သေးဒီစိတ်ပဲရှိအောင်တော့မွေးယူရမယ်။အဲ့ဒါကတော်တော်အချိန်ယူရလိမ့်မယ်လို့အမထင်တယ
်။လက်ရှိဌာနလက်ရှိနေရာတွေအတွက်စိုးရိမ်သူမစိုးရိမ်သူတွေရှိနေရင်ကပဲ NLD ပါတီဟာမကြခင်လပိုင်းအတွင်းနိုင်ငံအာဏာကိုရရှိတော့မှာဖြစ်ပါတယ်။ပြည်သူတွေအားတက်တယောထောက်ခံခဲ့တဲ့ပါတီကဖွဲ့စည်းမဲ့အစိုးရကိုနိုင်ငံတကာကစိတ်ဝင်တစားစောင့်ကြည့်နေပေမဲ့အဲ့ဒီအစိုးရတက်ဟာပြည်သူတွေအတွက်ဘလို့ပြုပြင်ပြောင်းလဲမှုတွေလုပ်ပေးမလဲရေလို့အ အဓိကစောင့်မျှော်နေသူတွေကတော့ပြည်သူတွေသာဖြစ်ပါတယ်ရှင်။